မြန်မာနိုင်ငံကိုအရေးယူတံခတ်မှုတွေလှုံ့ဆော်ဖို့အမေရိကန်ပြည်ထောင်စုဘက်ကစုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရုံးဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။ Writer သတင်းတောက်နှစ်ဦးအဖမ်းဆီးခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းသတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီခီးစဉ်ကိုအကဲဖြတ်ဆန့်တက်နေတဲ့ကိစ္စတစ်ခုပဲလို့လည်းဝန်ကြီး Tillerson ကပြောပါတယ်။ဒီအကြောင်းကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြမှာပါရှင်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကလပ်သမဂ္ဂဌာနချုပ်မှာလုံခြုံရေးကောင်စီဖွဲ့ဝင်တွေနဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson တို့မနေ့ကတွေ့ဆုံမှုပြီးသတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်မှာ Rex သတင်းတောက်တို့ကမြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ကိုဝလုံးနဲ့ကိုကျော်စိုးဦး Rex သတင်းတောက်နှစ်ဦးနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့သဘောထားကိုမေးမြန်းခဲ့ပါတယ်။မြန်မာပြည်က Rex သတင်းတောက်နှစ်ဦးကိုဘယ်မှာဖမ်းဆီးထားလဲဆိုတာကိုအခုချိန်ထိမသိရသေးတဲ့အကြောင်းသူတို့နှစ်ဦးလွတ်မြောက်ရေးအတွက်အမေရိကန်ဆိုကဘလို့ဖိအားတွေမြန်မာဆိုကိုပေးနေတယ်ဆိုတဲ့အကြောင်းနဲ့လူခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာကိုအရေးကြီးပိတ်ဆို့မှုတွေလုပ်ဖို့အမေရိကန်ဘက်ကအစီအစဉ်ရှိမှရှိဆိုတာတွေကိုမေးမြန်းခဲ့ပါတယ
်။ Local representatives of the mission in Myanmar the embassy
ဒီနောက်မှာဖန်ဆန်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကစိုးရိမ်ပူပန်နေတဲ့အကြောင်းကိုမြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကထုတ်ဖော်ပြောဆိုထားပါတယ်။လူငယ်ဩဂုတ်လကလေးကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေနဲ့လူတွေအများအများမြန်မာပြည်ကထွက်သွားကြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကစုံစမ်းစစ်ဆေးမှုတွေဆက်ပြီးလုပ်ဆောင်နေပါတယ်။အမေရိကန်ဆိုရကလည်းပြင်မှတ်ထားအရေးယူမှုတွေလုပ်ဆောင်ဖို့ဒီအဖြစ်အပျက်တွေမှာတာဝန်ရှိတဲ့သူတွေကတူဦးတော့ဘာလုပ်လဲဆိုတာကျွန်တော်တို့ဖော်ထုတ်ထားနိုင်ပါပြီ။နောက်ဖြစ်နိုင်ခြေရှိသူတူဦးကိုလည်းဆက်ပြီးလေ့လာစစ်ဆေးနေပါတယ်
။သတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာဘလောက်ထိအရေးကြီးလဲဆိုတာကိုလည်းRex Tillerson တို့ကအမေရိကန်နိုင်ငံသားဝန်ကြီး Tillerson ကိုဆက်ပြီးတော့မျှဝေပါတယ
်. How important is a free press in Myanmar?
Well, free press is vital to Myanmar's transition.
ဒီလိုလက်ခွင့်ဆိုတာဒီမှာပြည်ရဲ့အတွင်ကူးပြောင်းရေးမှာမရှိမဖြစ်ရှိရမယ့်ကိစ္စပါ။ဒါဒီမိုကရေစီအတွက်အလားအလာအကောင်းဖြစ်မဲ့အရာတစ်ခုပါ။ဒီမှာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအောင်မြင်လာကိုကျွန်တော်တို့ကဒိုလာပါတယ်။ဒီမိုကရေစီဖော်ဆောင်မှုဟာလုံခြုံရေးလိုက်ရှိတယ်ဆိုတာကိုလည်းကျွန်တော်တို့သဘောပေါက်ပါတယ်။အခုဖြစ်နေတဲ့ပြည်ပခတွေကိုဒီမှာနိုင်ငံကအကျော်ဖြတ်ဖို့လိုပါတယ်။အခုဖြစ်ပေါ်နေတဲ့ကိစ္စတွေကဒီမိုကရေစီခီးလန်းကိုထိထိရောက်ရောက်နဲ့အောင်မြင်မြင်ဖော်ဆောင်နိုင်မလားဆိုတာကိုတကယ်စမ်းသပ်နေတဲ့ကိစ္စတွေပါပဲ
။အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ပြောသွားခဲ့တာပါ။တခါကြီးတဲ့မြောက်ပိုင်းမှာဝင်ညာပြည်ပခဖြစ်ပွားပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုဝင်ကြီး Tillerson နိုဝင်ဘာလကုန်ပိုင်းကရောက်လာခဲ့ပါတယ်။အဲဒီမှာနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့လည်းသူတွေ့ဆုံခဲ့ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်ပြည်ရဲ့ပိုင်းကြာမှာပဲဝင်ညာပြည်ပခအတွင်းလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်ဆောင်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Tillerson ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်လွှတ်တော်အမတ်တွေတော်တော်များများကလည်းရိုညာရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကိုတစ်တန့်ခတ်အရေးယူမှုတွေလုပ်ဆောင်မှုတိုက်တွန်းနေကြတာပါ။